ဟုတ်ကဲ့ကျမဆုမမမြန်မာနိုင်ငံအတွင်းမှာရာနဲ့ခြေတဲ့ရဟန်းတန်ဃာတွေမှာကိုဗစ် -19 ရောဂါပိုတွေ့ရှိလာနေတဲ့အတွက်တန်ဃာတော်တွေသတင်းသုံးနေထိုင်ရာကျောင်းထိုက်တွေမှာဒီကူးစက်မြန်ကပ်ရောဂါဆက်မပြန့်ပွားရအောင်သာသနာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေကြတဲ့အကြောင်းပြောပြပေးခြင်းပါတယ်စက်တင်ဘာလ26ရက်နေ့မနက်ခင်းထုတ်ပြန်ချက်အရနိုင်ငံတော်ဝန်မှာတော့ COVID-19 ရောဂါကူးစက်သူက9100ကျော်ရှိနေပြီးသေဆုံးသူက184ဦးထိရှိသွားပြီးဖြစ်ပါတယ်။ဒီလိုထောင်ချီတဲ့ကူးစက်မှုတွေထဲမှာဒီရက်ပိုင်းတွင်းမှာကိုရာနဲ့ချီတဲ့ရဟန်းတန်ဃာတော်တွေမှာပိုးကူးထားတယ်လို့စစ်စစ်တွေးရှိလာတဲ့အတွက်ဒီကူးစက်မြန်ကပ်ရောဂါတန်ဃာတော်တွေရဲ့ကျောင်းတိုက်စာသင်တိုက်တွေမှာဆက်မပြန့်ပွားရအောင်ဝီနီးတော်တွေနဲ့အညီကာကွယ်ထိန်းချုပ်နိုင်ရေးသာသနာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခဲ့ရာညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးက VOA မြန်မာပိုင်းကိုနောက်ဆုံးအခြေအနေရှင်းပြပါတယ်
။ဒီစာတင်တိုက်တွေတဲ့ပေါ့နော်ကျွန်တော်တို့ဒီနေ့သာသနာရေးဝန်ကြီးဌာနနဲ့ညှိနှိုင်းပြီးတဲ့အခါကျရင်စာတင်တိုက်တွေနဲ့ specific ဖြစ်နိုင်တယ်ပေါ့နော်ဒီ guideline ကိုလည်းကျွန်တော်တို့ပြုစုရဲရှိပါတယ်မကြာခင်ကျွန်တော်တို့ထုတ်ပြန်ပြီးပါမယ်။အဲတော့အဓိကကတော့စာတင်တိုက်တွေမှာလည်းပေါ့နော်စာတင်တိုက်ရဲ့သဘောတရားစာတင်သားရဲ့သဘောတရားအရာပေါ့နော်အရာဝင်တဲ့အချိန်မှာလည်းဒါသူ့ပြီးတော့ AI ရဲ့သဘောရှိတယ်အာရုံစွန်းစားတဲ့အချိန်နေစွန်းစားတဲ့အချိန်တရားထိုင်တဲ့အချိန်စာတင်တဲ့အချိန်စာရင်တဲ့အချိန်ပေါ့နော်ဒါတွေကလည်းဝီနီးတော်နဲ့ညီဒီနည်းကလေးဆောင်ရွက်ရတဲ့ဟာတွေရှိရပေါ့နော်ဘတ်ချက်ထားရဆိုလို့လည်းစွန်းစားခဲ့တဲ့အချိန်မှာဒီရွတ်ဖတ်ရတာလည်းရှိရပေါ့နော်ဒါတွေကလည်းစကားပြောရတယ်လို့မျိုးဖြစ်နေတဲ့အခါပိုးရှိတဲ့ကိုယ်တော်ကနေပြီးတော့ဒါပိုးမရှိတဲ့ကိုယ်တော်တွေလည်းဒါကူးဆက်သွားနိုင်တယ်ပေါ့နော်ဥပမာကျောင်းတိုက်ဆိုရင်လည်းဒီကျောင်းဆောင်တစ်ခုကနေပြင်ထွက်တယ်ဆိုရတဲ့ဒါ mask ကိုဆဲကြတက်ဆင်ဖို့အများဆုံးပစ္စည်းတွေခြံတွေ့ပြီးနေတာလက်ကို second 20ကျော်ဆက်ပြားနဲ့ရေသုံးဖို့တက်တက်ဆင်ဆေးအသုံးပြုပြီးဆေးဖို့ပေါ့နော်ဒီအနေထားတွေလည်းဒါကျွန်တော်တို့စဉ်းစားပြီးတဲ့အခါကျတော့တက်နိုင်တယ်များဝီညွန့်တော်နဲ့လည်းညီညွတ်မဲ့ပေါ့နော်ဒါ guideline ဖြစ်အောင်ကျွန်တော်တို့တာနာရေးဝန်ကြီးဌာနနဲ့ညှိနှိုင်းဆောင်ရွက်လေးရှိပါတယ်
အခုလို COVID-19 ရောဂါကူးစက်မှုနေစဉ်လိုရာနဲ့ချီစစ်စစ်တွေ့ရှိနေရချိန်မှာလူအများပြားအစုလိုက်ပြုံလိုက်နေထိုင်နေရတဲ့နေရာတွေမှာရောဂါပိုးကူးစက်မှုမရှိအောင်အထူးသတိထားကြိုတင်ကာကွယ်ရမယ့်အချိန်ရောက်နေပြီလို့လူမှုကိုကျန်းမာရေးပညာပေးနေတဲ့အထွေထွေရောဂါကူးဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းသတိပေးပါတယ်
စစ်တာများလို့ပိုးတွေ့တာများတာတဲ့ပိုးရှိတဲ့လူတွေကအခုပိုးများလာတယ်လို့ယူဆတယ်ပေါ့နော်ဒီ community เนาะပြည်သူလူထုထဲမှာဒီပိုးကပြန့်နှံ့နေတယ်ဆိုပြီးတော့ကြောနိုင်တယ်အဲ့တော့ဒီလူများနဲ့နေထိုင်တဲ့နေရာတွေကပို့ပြီးတော့ green side ကိုလိုရဲ့ပေါ့အဲ့တော့သူတို့စီမှာဆရာအဓိကတွေ့တာတော့ဒီလိုစားတောက်တဲ့နေရာကအဓိကကူးဆက်တယ်လို့မြင်နေပေါ့နော်အဲ့တော့သူတို့ guideline ဆွဲမဲ့ဆိုရင်ဥပမာဒီထောင်လိုမျိုးနေရာမျိုးပေါ့နော်ခေါ်တာပေါ့နော်မျိုးသားဆောင်မျိုးသမီးဆောင်တွေအေးရတွေထားတဲ့နေရာတွေကဘယ်လိုဝေးသလဲကြံတဲ့အချိန်တွေမှာနေထိုင်တဲ့နေရာတွေမှာတော့ဗရင်းပေါက်လုံလုံလောက်ရှိရမယ်လင်းရဝင်ရမယ်လေဝင်လေထွက်ကောင်းရမယ်တရားနဲ့တရားအနည်းဆုံး6ပေကွာပြီးတော့နေထိုင်ဖို့ရယ်အိပ်ဆက်ဖို့ရယ်ကိုဒါလေးတွေလုပ်ဖို့လိုမယ်နောက်တစ်ခုကစားတောက်တဲ့အချိန်ပေါ့တရားနဲ့တရားနီးကပ်နေနေဆိုရင်ပို့ပြီးတော့ကူးဆက်နိုင်တဲ့အခွင့်အရေးပိုများတယ်ပေါ့ဆိုတော့ကျွန်တော်ထင်တာ guideline မှာတော့လိုပဲနေထိုင်တာရဲ့အိပ်စက်တာရဲ့စားတောက်တဲ့အခါမှာမကူးဆက်အောင်ဒါမျိုးလေးတွေကိုဦးစားပေးပြီးတော့စနစ်တကျမြန်မြန်လုပ်တာတော့လူတွေအများကြီးရောဂါခံစားရတာတွေကိုကာကွယ်နိုင်မယ်လို့ထင်တာပါ
အခုဆိုရင်ပြည်တွင်းကူးစက်မှုအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်အပါအဝင်ကြိုတင်ကာကွယ်တဲ့အနေနဲ့မန္တလေးတိုင်းမွန်ပြည်နယ် AR တိုင်းနဲ့ပဲခူးတိုင်းကမြို့နယ်တချို့ကပြည်သူတွေနေအိမ်နေထဲမှာပဲနေဖို့ညွှန်ကြားချက်ထုတ်ရတာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကပြောပါတယ်
တိုင်းနယ်ပြည်နယ်အားလုံးကနေပြီးတော့မြို့နယ်ပေါ့330နေပြီးတော့ကျွန်တော်တို့ဒီတက်လာတဲ့ data တွေကိုကျွန်တော်ကဒါအချိန်နဲ့အမျှပေါ့နော်ဒါကို analyze လုပ်ကြည့်ရရှိတယ်ပေါ့နော်ချို့နေရာတွေမှာဒါချက်ပွားမှုတွေဒါများပြားလာတယ်ကိစ္စတွေ့ရှိရတယ်ပေါ့နော်အဲ့လိုနေရာမျိုးတွေကြတော့ဆက်သွယ်ရေးတန်းကြောင်းအရာရှေ့လျှောက်လဲတာတက်လာနိုင်နေရာရှိရတဲ့နေရာတွေပေါ့နော်အဲ့လိုနေရာတွေမှာဒါကျွန်တော်တို့ကကြိုတင်ပြီးတော့ပေါ့နော်အများကြီးမဖြစ်ခင်ဒါ nip of the bud လို့ခေါ်တာပေါ့နော်ဖူးငုံလေးဖူးလာတဲ့ဘဝမှာပဲခြေပလိုက်တဲ့ပုံမျိုးပေါ့နော်အဲဒါကြောင့်မလို့ကျွန်တော်တို့အဲ့လိုနေရာတွေကိုဒါကျေးဟုံနေတူချက်ကြီးညာနေဖြစ်ပါတယ
်အခုလက်ရှိပြပခီးသွားရာဇဝင်လည်းမရှိပိုးတွေ့လူနာနဲ့ထူးထစ်မှုမရှိတဲ့သူတွေမှာပါပြည်တွင်းကူးစက်မှု local transmission ဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ဒီလိုဆက်မပြန့်ပွားရအောင်ပြည်သူတွေအိမ်ထဲမှာပဲနေကြဖို့စီမင်းစည်းကမ်းတွေထပ်တိုးလှုပ်ဆောင်နေချိန်နဲ့တစ်ပြိုင်နက်ထဲမှာပဲပြပခီးသွားတွေကနေကူးစက်မှုမဝင်ရောက်လာနိုင်အောင်လဲနိုင်ငံတကာလေကြောင်းလိုင်းတွေကိုယာယီပိတ်ပင်တဲ့ကန့်သက်ကာလကိုအောက်တိုဘာလ31ရက်နေ့အထိထပ်မံတက်တန်းတိုးမြင့်လိုက်ကြောင်းပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဘက်ကလည်းမနေ့တုန်းကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်ရှင်ကျွန်မဆုမမ